ဒီကနေ့ April 10ရက်တနင်္လာနေ့နေ့လေ3နိုင်ဝန်းကျင်လောက်မှာစစ်ကောင်စီလေယာဉ်ဟာမွန်ကရင်နယ်ဇက်ကဓမ္မတကြီးရွာကိုနိုင်နေချီပြန်ဝဲပြီးတော့ပစ်ခတ်ခဲ့တာပါဒီလိုလိုင်အောင်ပစ်ခတ်တာကြောင့်မီးထက်လောင်ကျွမ်းပြီးတော့မီးခိုးငွေတက်လာတာကိုတွေ့ရတယ်လို့ဓမ္မတစစ်ဆောင်တွေကိုကူညီပေးနေသူတူကပြောပါတယ
်ဘူးလေမာဓမ္မတမပစ်နေတော့မယ်မလေးရေးလဲဝဲနေတယ်အခုသမားကြီးထွင်ကြနေဘူးအာမကျွတ်သေးဘူးမာသူကမာဒီ95ရာခိုင်နှုန်းလောင်သွားပြီအခုကတော့ဒီခုနကမာမီးလောင်မီးခိုးငွေတယ်ကျွန်တော်ဒီဒီမိနယ်ကနေဈာန်ကြည့်လိုက်မယ်ဆိုရင်မီးခိုးငွေတွေတွေ့တယ်ဒီနေ့လည်းမာတန်တားယူအောင်မီးထလောင်တော့မယ်သူပြနေတော့ပဲတန်တရားလာလေရင်နဲ့လမ်းပြတာလေရင်နဲ့ဒီသူလူသူတွေထွက်ပြေးကုန်ပြီဒီလိုတက်မှာယူရတဲ့လမ်းပြတဲ့သူပြနေတော့မယ်လေရင်နဲ့
ဓမ္မတာကြီးရွာကိုပြီးခဲ့တဲ့မတ်လ28ရက်နေ့ကလေးကစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံနေအိမ်ယာနဲ့ချီမီးလောင်ကျွန်းပျက်စီးခဲ့ပါတယ်။နောက်တနေ့မတ်လ28ရက်နေ့မှာလည်းစစ်သည်မော့ကနေလက်နက်ကြီးတွေနဲ့ထပ်ပြီးတော့ပစ်ခတ်တိုက်ခိုက်တာကြောင့်မီးထပ်ပြီးတော့လောင်ကျွန်းပြီးရွာလုံးကျွတ်ထွက်ပြေးကြရတာပါ။ဂျိုင်းမြစ်ဘေးကဓမ္မတာကြီးရွာမှာပြီးခဲ့တဲ့မတ်လတုန်းကအနေအိမ်တွေမီးလောင်နေတဲ့အချိန်ဒေသခံတွေကုန်းလမ်းကထွက်ခွာလို့မရပဲဂျိုင်းမြစ်ကနေတဆင့်အများစုကိုကယ်ထုတ်ခဲ့ရပါတယ်။အခုခါအဲ့ဒီရွာကန်စစ်ပီးရှောင်းတွေဟာနေရာအနက်မှာရှိနေပြီးတော့အကျုံတလူနေထိုင်နေရပါတယ်။တချို့ကတော့တောင်ကြီးမှာရှိတဲ့ဂူရီတွေမှာနေနေရပြီးအခုလိုရာသီဥတုပူပြင်းတဲ့အချိန်မှာဝမ်းပြက်ဝမ်းလျှော်ယောဂနဲ့နေမကောင်းဖြစ်နေကြတယ်လို့သိရပါတယ်။
စစ်ဆောင်တွေကကိုဟိုမှာစာနာရိတ်ခါတယ်လိုအပ်နေနောက်ပြီးတော့အခုဟိုမှာကုစေယောဂါတွေပြီးကိုပူတော့ဘိုင်အောင်တာတော့ကိုစောတာတော့စာပြင်းနေကိုမှာတောင်ချွေမှာစီးတဲ့ကူးတွေပဲအောင်ပြီးတော့နေနေကြတယ်အင်းမျို
းမိဘတဲ့ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်တွေအတွက်အခုချိန်မှာစာနာရိတ်ခါကအဓိကလိုအပ်ချက်ဖြစ်နေတယ်လို့စစ်ဆောင်ကူညီသူတူကပြောပါတယ်
အတိကကျွန်တော်ထားနေတာကမှစာစာနဲ့ရခါပဲကျွန်တော်လိုလာတာဒီဒီဘက်ဆောင်မှာလေအဖို့ထဲတယ်မလိုလာပါဘူးအချို့လူကအဖို့ထဲလာလူတယ်ဒီဘက်ဆောင်ကအဖို့ထဲပါတဲ့ထားဖို့ပါဖို့မသိတော့ဘူးအတိကမှနေတဲ့လူကစာနဲ့ရခါပဲလိုတယ
်မွန်ပြည်သစ်ပါတီဆေးရနာရှင်တိုက်ဖြည့်ရေးအဖွဲ့မွန်ပြည်လူမျိုးရေးတပ်တော် MLA ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA အပါအဝင်ပြည်သူ့ကာကွယ်ရေးတပ် PDF နဲ့မဟာမိတ်ပူးပေါင်းတပ်တွေကကော့ဘင်းရဲစခန်းကိုပြီးခဲ့တဲ့မတ်လကဝင်ရောက်တိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်ဓမ္မတကော့ဘင်းကော့ပေါက်ကော့ကြိုက်ကော့ဝမ်ကော့ဒွန်းကော့ပနာအန်ဂစင်နဲ့အနီးနားကျေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းရေကြောင်းအသုံးပြုပြီးတော့ပစ်ခတ်ခဲ့ပါတယ်ဓမ္မတကျေးရွာကိုလည်းဒီကနေ့နေ့လယ်ပိုင်းမှာလေကြောင်းကထပ်ပြီးတော့ပစ်ခတ်ခဲ့ပြီးရွာမီးလောင်နေတဲ့အခြေအနေကိုမလန့်မကန့်ကမြင်တွေ့ရပြီးအခြေအနေအသေးစိတ်တော့မသိရသေးပါဘူးစစ်ကောင်စီဘက်ကတော့ဓမ္မတကြီးရွာအခြေအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့မတ်လကလေးကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်